လာမယ်နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်း6189ဦးရဲ့ရှောက်လွှာတွေကိုခရိုင်ကွန်မရှင်ရုံးခွဲအသီးသီးက73ရက်ကြာစီစစ်ခဲ့ရမှာကိုယ်စားလှယ်လောင်းအဖြစ်ကနေပယ်ချခံရသူ88ဦးရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကိုယ်စားလှယ်လောင်းရှောက်လာတွေကိုပြည်ထရေးဝန်ကြီးဌာနလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနတို့နဲ့ပူးပေါင်းစီစစ်ပြီးရေချင်းသတ်မှတ်ချက်တွေနဲ့ကိုက်ညီမှုမရှိလို့ပယ်ချတာဖြစ်တယ်လို့ဦးတင်ရေးကပြောပါတယ်
။ဒါတွေကတော့ကျွန်တော်တို့ဘက်ကတော့အယံမလို့ပါဘူး။ကျွန်တော်တို့လုတ်တိုင်းမှာလုတ်တိုင်းမှာနှစ်ဌာနညှိရပါတယ်။ပြည်ထရေးကိုညှိရပါ။ပြည်ထရေးနဲ့သူဒီဥဒေစစ်ပေးပါလို့ပြောတယ်။လာဘကကိုလည်းကျွန်တော်ပေးရတယ်။ဒီဥဒေစစ်ပေးပါလို့ပြော။အဲ့ရ feedback ကျွန်တော်ပြန်ရတယ်။ကျွန်တော်တို့ကစစ်တာတစ်ခု၊ပြည်ထရေးနဲ့လာဘကစစ်တာတစ်ခု။အဲ့ဒီနှစ်ခုကဥပဒေနဲ့တိကျသူတို့ပြန်ထားတဲ့ကိစ္စကိုကျွန်တော်တို့ကပြေးလို့မရကျွန်တော်တို့ကသူတို့ရဲ့ဥပဒေကိုနဲ့အညီကန့်ကွက်တာနော်ညီစွန်းတဲ့လူသူတို့ကန့်ကွက်တော်တော်မမြင်ဘူးကျွန်တော်ရှိမှာဒီဥပဒေနဲ့ဒါတွေလုပ်ခဲ့တဲ့ကြောင့်ဒီဥပဒေညီစွန်းပါတယ်လို့ပြောတယ်ညီစွန်းရင်တော့ကျွန်တော်ပယ်ရမှာ
လွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကနေပယ်ချခံရသူတွေဟာတပတ်အတွင်းတိုင်းဒေသကြီးနဲ့ပြည်내ရွေးကောက်ပွဲကော်မရှင်ထံအယူခံတင်နိုင်ပြီးအဲ့ဒီအဆုံးဖြတ်ဟာအပိသက်ဖြစ်တယ်လို့လည်းဦးတင်ရေးကပြောခဲ့ပါတယ်ဒါအပြင်ပယ်ချခံရတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေထဲမှာလက်ရှိလွှတ်တော်ကိုယ်စားလှယ်တချို့လည်းပါဝင်နေတဲ့အပေါ်ဝေဖန်မှုတွေရှိနေတာနဲ့ပတ်သက်ပြီးသတင်းတောက်တူကမေးမြန်းတာကိုဦးတင်အေးကအခုလိုပြောပါတယ
်လွှတ်တော်ထဲမှာနိုင်ငံသားရောက်သိလားကျွန်တော်ပြောတယ်မသိပါဘူးဘယ်လိုလဲကျွန်တော်ပြောလိုက်လက်မှာကျွန်တော်မက်ကန်ယူသိလိုက်ကျွန်တော်ကလုပ်ပိုင်ခွင့်ရှိပါတယ်ဘာကြောင့်လဲဆိုနိုင်ငံသားလွှတ်တော်ထဲမှာမပါပဲလေဒီတော့လည်းသူတို့ဒီပုဂ္ဂိုလ်ရွယ်တယ်တူတယ်သို့တော်လည်းပဲကျွန်တော်အထောက်အထားမပြနိုင်နော်တော်တော်ပြန်နေကျွန်တော်လွတ်လွတ်ပြန်လွတ်လိုက်ပါအဲ့မှာကဲသူခေါ်လိုက်မယ်အဲ့လိုဖြစ်ပါတယ်မှန်သာသတိပြသူမပြန်နိုင်ဘူးဆိုလို့ရှင်တော့ all right ခင်ဗျာစရတဲ့ qualification နဲ့မညီတဲ့လွတ်တော်ကိုယ်စားလှယ်လောင်းတတိယပြည့်လွတ်တော်ကိုယ်စားလှယ် qualification မညီတဲ့ကြောင့်ကျွန်တော်ကလွတ်တော်အမှတ်ဖြစ်ကျွန်တော်ပြန်ရုပ်သိမ်းလို့ဒါကျွန်တော်တို့ကဥပဒေနဲ့ကျွန်တော်လွတ်အောင်
လွှတ်တော်ကိုယ်စားလှယ်လောင်းအစိုးရအဖွဲ့ဝင်ဝင်ကြီးတွေမဲဆွဲစည်းရုံးတဲ့အခါမှာနိုင်ငံတော်ပိုင်မြေနေရာနဲ့ပစ္စည်းတွေကိုအသုံးပြုပြီးမဲဆွဲစည်းရုံးလာမယ်ဆိုရင်ကော်မရှင်အနေနဲ့ဘလို့ဆောင်ရွက်သွားမလဲလို့သတင်းတောက်တဦးကမေးမြန်းရမှာအစိုးရဌာနဆိုင်ရာပစ္စည်းကိုအသုံးပြုပြီးမဲဆွဲစည်းရုံးနေဆိုရင်အထောက်ထားနဲ့တင်ပြတိုင်ကြားနိုင်တယ်လို့ဦးတင်ရေးကပြောပါတယ
်ရုပ်တော်ပစ္စည်းကလာလို့ဆိုရင်ဘောင်း60တွင်းမှာတော့အဲ့လိုတွေလှုပ်ပြီးတော့လုံရင်တော့ဟာဒါဒီဟာရုပ်တော်ကိုရန်ကုန်သိမ်းတရားလည်းပါလားနော်ပါပြီးတော့နော်သူ့ရဲ့ငွေစင်းရှင်းတာမှာထစ်တင်းပုံမပြဘူးဆိုရင်တော့ရည်ရည်လိုရတာဒါလေးကိုလည်းခင်ဗျားနားလည်ဖို့လိုအစိုးရဖွဲ့ဆိုတော့ handicap ရှိပါတယ်နော်သူတို့ budget ပါတီဆိုတော့လည်းဒါ budget ဆိုတော့လည်းဒါတွေပြောနားလည်ဒီအချိန်မှာဥပဒေခွဲခွဲခွဲခွဲပြီးတီးဖို့လိုသူကနိုင်ငံပစ္စည်းတုံးနေဆိုရင်အကောင်ကြီးခဲ့တိုင်ဟိုတိုင်ရမယ်တိုင်လည်းတိုင်ရမယ်တိုင်ရတဲ့တတိလည်းရှိရ
ရွေးကောက်ပွဲဝင်ခွင့်ရမယ်လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာလာမယ့်စက်တင်ဘာ၈ရက်နေ့ကစပြီးနှစ်လကြာမဲဆွယ်စည်းရုံးနိုင်မှာဖြစ်ပါတယ်စီယုံရဲ့ဇယိတ်ကိုကိုစလလောင်းတဦးကို7,100အသုံးပြုခွင့်ပေးထားပါတယ်။မိမိငွေနဲ့သာသုံးစွဲရမှာဖြစ်ပါတယ်။လွှတ်တော်ကိုစလလောင်းတွေအနေနဲ့အဲ့ဒီစည်းကမ်းချက်တွေနဲ့အညီလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့သတင်းမီဒီယာသမားတွေအနေနဲ့လည်းသိထားသင့်တယ်လို့ဦးတင်ရေးကပြောခဲ့ပါတယ်။ရေးပေးအနယ်ကြက်ရောက်နေတဲ့ဒေသတွေမှာသွာလာရေးခက်ခဲနေကြောင်းနိုင်ငံရေးပါတီတချို့ကတင်ပြထားကြောင်းအဲ့ဒီဒေသတွေမှာလိုအပ်ရင်ရွေးကောက်ပွဲကျင်းပမယ့်ရက်ကိုရွှေ့ပြောင်းပေးမယ်လို့ဦးတင်ရေးကပြောခဲ့ပါတယ်။
ကျွန်တော်ပဲရှိတာကတော့ဥပဒေပါပဲနော်တဘာဘေးရနေတော့လည်းမြေလူချင်းရအချင်းရလည်းကောင်းလူတော်တရားများတဲ့ရုပ်တော်ကြီးမဖြစ်နိုင်ဘူးဆိုရင်တော့ရှုလူခင်ရှိတယ်လို့ပြောပါတယ်ဒါလည်းကျွန်တော်အချင်းလေးကျွန်တော်လေးလာတယ်မနေ့ကအသေးသေးပြောပြပါတယ်နော်ခရီးရတို့ကိုယ်စားလောင်းနေတရားမဲ့သွားမှတ်ပုံတရားမဲ့နေမှာနော်ရည်ကြီးနေတယ်နော်ကျွန်တော်ကျင်ညာထုတ်ကျွန်တော်ဘက်ကတော့အချင်းနဲ့တပင်းကြီးစဉ်းစားနေပါလိုအပ်ရှုပြီးမလိုအပ်မရှိပါဘူးရှုရင်လည်းတကယ်လိုအပ်တဲ့နေရာမှာရှုတော့
တနိုင်ငံလုံးတိုင်းတာနဲ့မဲပေးခွင့်ရှိသူစည်ရင်းတွေကိုလာမယ့်စက်တင်ဘာ14ရက်နေ့မှာအပိသက်ထုတ်ပြန်ပေးမှာဖြစ်တဲ့အကြောင်းကိုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးဝင်းကြီးကအခုလိုရှင်းပြပါဗျာ
။ဆန္ဒရှင်စင်ကြင်ညာတော့ကနော်ဒိတ်တော့ပါတီဒါအားပြောတယ်အားလုံးကျော်လာ30ရက်နေ့ဖြစ်တယ်ဆိုပြီးတော့ပိုင်းအားကြတယ်ပြောကြ။အကြောင်းမလို့တော့မဟုတ်ဘူးရှင်းလဲပြပြီးပြီ။ခုကျင်ညာမဲ့မဲစင်မှာလည်းပါပါလေဦးမယ်နော်။ဘာလို့လုပ်ထားတယ်ဆိုတော့ပြောထားပြီးသားဝေးနေနဲ့ဝေးလာမသိဘူးမသိရင်ကွန်ပျူတာက6 digit ပဲလက္ခဏာဖြစ်တဲ့အတွက်သူ့ကိုဖြည့်ပေးရတယ်ဖြည့်ပေးတဲ့အခါမှာတစ်နှစ်ကအလဲကောင်ဒီတတိယဂျုံဖြစ်တဲ့ဒါဒီ international မှာပုံနဲ့နီးဖြစ်တယ်နော်ခုလဲပါနေဦးမယ်တကောင်ဆင်းထဲမှာပင်တော်ပြဆင်းထဲမှာမပါရင်ကော်မရှင်ကဘာမှလုပ်ဝေးလို့မရဘူး
လာမယ့်စက်တင်ဘာလ၈ရက်နေ့မတိုင်ခင်မှာရွေးကောက်ပွဲဝင်ခွင့်ရမယ့်လွှတ်တော်ကိုယ်စားလှယ်လောင်းအမိစင်းတွေကိုထုတ်ပြန်ပေးသွားမယ်လို့လည်းသိရပါဗျာရှင်